ဗုဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြော်ညာဖြစ်အသုံးပြုပြီးလူမှုကွန်ရက် Facebook မှာတင်ခဲ့တာကြောင့်ဖန်စီထိမ့်သိမ်းခံထားရသူနိုင်ငံခြားသားတူအပါဝင်လူ၃ဦးတို့ကိုတီကရင်မှာပြစ်မှုဆိုင်ရာပုံမှန်၃ခုနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါရယ်အမခံပေးနိုင်တဲ့ဆွဲဆိုချက်တွေမဟုတ်တာကြောင့်လဲတီလူတွေကိုအင်းစိန်ထောင်မှာထားရှိထားတယ်လို့လည်းအာဏာပိုင်တို့ကပြောပါရယ်ဒီကနေ့တရားရုံးတင်ကြားနာမှုအခြေအနေအရရက်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မင်းမြန်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါရှင်ညီုံမြအောင်မှာဗုဒ္ဓရုပ်ပုံတော်ကို DJ နှစ်ချက်တက်ဆင်ထားပြီးတစ်ဖက်မှာဗုဒ္ဓဘာလို့ရေးထားတဲ့ Vgastro ဘာကြော်ညာ Internet Facebook မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတော့ Vgastro ဘာရဲ့ Treasury Manager Philip Blackwood စိုင်းပိုင်ရှင်ကိုထွန်းသူရင်းစိုင်းရဲ့ Manager ကိုထွတ်ကိုကိုလွင်တို့ကိုအာဏာပိုင်တို့ကဖမ်းဆီးပြီးတရားစွဲဆိုခဲ့တာပါဒီကနေ့မှာတော့သူတို့၃ဦးတို့ကိုပြစ်မှုဆိုင်ရာပုံမှန်၃ခုနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်ဆွဲချက်တင်ခံရသူတူဖြစ်တဲ့ဒီနယူးဇီလန်နိုင်ငံသားဖိလစ်ဘလက်ကူကိုရှင်းနေရှေ့ရဆောင်ရွက်ပေးနေတဲ့ရှင်းနေကြီးဦးမြသွေးကတော့ဒီကနေ့တရားရုံးအခြေအနေကိုအခုလိုပြောပါတယ
်။295 295A ကာကြီးပေါ့။အဲဒီနေ့ကတော့ဟိုတင်းလူပြတ်သက်စီ၄ယောက်ဖြစ်တယ်။အဲဒီနေ့၃ယောက်သလုံးချတ်စ်လုပ်လိုက်တယ်။ဆရာအဲချတ်စ်လုပ်လိုက်ပြီပေါ့။နော်ဆရာစွတ်တင်လိုက်ပြီ။စွတ်ချက်တင်လိုက်ပြီ။ကောင်းကွာလေဟိုသုံးဟောင်းလုံးဒီပုံမှန်တဲ့ဒီပုံမှန်ဟို188ဆိုတာဟိုအုတ်ချွေရေရုံးကနေထုတ်ပြန်ထားတဲ့အမိပေါ့ဗျာညဘယ်နှစ်နိုင်ပဲဖွင့်ရမယ်လုံညူကြီးဘယ်လိုရမယ်ဆူညာညူပြီးတော့ဆိုအဲ့ဒါလည်းဟိုဖောက်ခဲ့တယ်ဆိုရင်အဲ့ဒါနဲ့လည်းဆွဲထားတယ်ပေါ့အဲပုံမှန်3ခုပေါ့ case 2 case ပေါ့ပုံမှန်တစ်ခုက295ရယ်295ကကြီးရယ်ပေါ့ဟိုဟာကဗုဒ္ဓရှင်သူတို့ဘာလို့ညာတို့ထုတ်ဖြစ်တာ295နော်
ဟုတ်ကဲ
့ဘုရားကျောင်းဝင်းလို့ဘာလို့ညာလို့ကောင်းလို့ဘာလို့ထဲမှာဝင်မယ်တော့ကမယ်ရုပ်ထုတွေရိုက်ဖြစ်မယ်ဖြည့်စီမယ်ဘာညာဘာညာတခုနောက်တစ်ခုကတော့ဒီလိုစာနဲ့ရေးမယ် Facebook တွေပါတင်မယ်ဘာညာဒါဆိုလို့ရှိရင်စာနာညွှန်းနှောင်းလုပ်တဲ့ဆိုတဲ့ပုံမှာပေါ့ဗျာ
Vgastro ဘာကတာဝန်ရှိသူ၃ဦးကိုဆွဲချက်တင်လိုက်တဲ့ပြစ်မှုဆိုင်ရာပုံမှန်295ကတော့လူတစား၉ွယ်သည့်ဘာသာသာသနာကိုစော်ကားရန်အကြံဖြင့်၉ွယ်ဝတ်ပြုသည့်နေရာကိုဖျက်ဆီးခြင်းဒိုရီမဟုတ်ယုံညံ့စေခြင်းဖြစ်ပါတယ်ပုံမှန်295ကကြီးကတော့လူတစား၉ွယ်သည့်ဘာသာသာသနာကိုဖြစ်စေဘာသာရေးယုံကြည်မှုကိုဖြစ်စေစော်ကားခြင်းအပြင်ထိုလူတစား၉ွယ်ရာဘာသာရေးစိတ်ဓာတ်ကိုနာကျင်စေရန်ကြံရွယ်ပြီးမတမာစိတ်ဖြင့်တမင်ကျူးလွန်ပြုလုပ်မှုများဆန်ရာပုံမှန်ဖြစ်ပါတယ်ဒီပုံမှန်နှစ်ခုအပြင်နောက်ထပ်ဆွဲချက်တင်ခံရတဲ့ပုံမှန်ကတော့188ဖြစ်ပါတယ်ပုံမှန် 188ကတော့ပြည်သူဝန်ထမ်းကနီလန်းတကျထုတ်ပြန်ကြေညာထားသောအမိန့်ကိုဖီဆန်ခြင်းဖြစ်ပါတယ်အခုဆွဲချက်တင်ခံရတဲ့ပုံမှန်တွေကအာမခံရနိုင်တဲ့ပြစ်မှုဆိုင်ရာပုံမှန်တွေမဟုတ်တာကြောင့်အခုဖမ်းဆီးခံရသူတွေကိုဆက်ပြီးတော့ထိန်းသိမ်းထားပါတယ်။ဒုတိယရဲမှူးကြီးသိန်းဝင်းကအခုအမှုကြားနာမှုကိုအခုလိုပြောပြပါတယ်။အာမခံရပါသလားရှင်
။မရပါ
။နောက်ရုံးချင်းကဘယ်နေလဲရှင်။
26
ရက်နေ့နော်
။ဟုတ်ကဲ့
။သူ့ကိုဖမ်းတဲ့ပုံမှန်ကဘာပါလဲဆရာ
။မြေကုန်းကားကြီးကြောင့်မြေကုန်းကားကြက်ကြီ
း။တရက်လိုလောက်တာဘာသူပါလဲ
။လာဝကဦးရင်ဦးရဲစုံမြင့်
ခုဟာဟိုအမခံမရတော့ဘယ်မှာချုပ်ထားပါလဲရှင
်အဲ့ဒီခေါင
်းဆရာတကယ်လို့အပြစ်ရှိချောင်တွေ့ရရင်ပြစ်တံကဘယ်လောက်ခံရနိုင်ပါသလဲ
ဟောမခံမမဘူးတရားသူကြီးပြချမှာပါ
ဒီကနေ့တရားရုံးကြားနာမှုမှာတော့သတင်းတောက်တွေဆွဲဆိုခံရသူတွေဘက်ကလူပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပြီးငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်မနေ့တုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းစာရေးဆရာထင်လင်းဦးကိုပုံမှန် 295 ကကြီးသာသနာညှိနှိုင်းစီမှုပုံမှန်နဲ့စကိုင်းတိုင်း6ဦးတရားရုံးကအမခံမပြီးပဲအချုပ်နဲ့တရားရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်